Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2014ခုနှစ်ဩဂုတ်လ15ရက်တောက်ကြနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနှาศင်နိုင်ကြပါရဲ့ရှင်။ကျွန်မခွာညိုပါအခုညနေပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ဟုတ်ကဲ့ကျွန်တော်ငိမ့်ချမ်းပါ။အီရန်နိုင်ငံမှာအစ္စလမ်စစ်သွေးကြွတွေကိုတိုက်ဖို့ကက်လူမျိုးစုတွေကိုလက်နက်တပ်ဆင်ဖို့ကိစ္စကိုညီညီညွတ်ညွတ်လှုပ်ဆောင်ဖို့ဥရောပတမကနိုင်ငံသားရေးဝန်ကြီးတွေဒီကနေ့မှစီဝေးခဲ့ကြပါတယ်။အနောက်အာဖရိကမှာအီဘိုလာဗိုင်းရပ်စ်ပြန့်နှံ့နေတဲ့ပမာဏကိုအကြီးအကျယ်လျှော့တွက်ထားကြတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတိပေးလိုက်ပါတယ်။ယူကရိန်းနယ်စပ်အရှေ့ပိုင်းကိုရောက်နေတဲ့လူသားချင်းစာနာမှုအကူအညီတွေတည်ဆောင်ထားတဲ့ရုရှားရင်နှန်းကိုယူကရိန်းတာဝန်ရှိသူတွေကစစ်ဆေးနေပါတယ်။အဲဒီလိုသတင်းတွေကိုမတ်တိမ်ကြီးထိုင်နေတူတင်ပြပေးမှာပါ
။ကောင်းပါပြီရှင်။ဒီကနေ့မှာတော့ဒီအမေရိကန်နိုင်ငံဂျာယေးဝင်ကြီးဂျွန်ကယ်ရီမြန်မာပြည်ကိုလာခဲ့တဲ့ခီးစဉ်အတွင်းတက်ခွေခဲ့တဲ့ဟိုတယ်နဲ့ပတ်သက်လို့အငင်းပွားစရာသတင်းတွေထွက်ပေါ်လာနေတဲ့အပေါ်မှာတော့
A request to hotel change from the Ministry of Foreign Affairs that was not able to happen for a variety of reasons given the small number of hotel rooms
အမေရိကန်နိုင်ငံဂျာယေးဌာနကတုံ့ပြန်ချက်ကိုလည်းနိုင်ငံတကာသတင်းတွေပြပြချင်းနားဆင်ကြရပါမယ်ရှင်အဲ့ဒီနောက်တော့ရှမ်းပြည်နယ်အရှေ့ဘက်ကဒေသတချို့မှာမိုးကြီးရေရှမ်းဖြစ်နေတဲ့အခြေအနေနဲ့တူနိုင်ငံတကာသတင်းဆောင်ပါလွှင့်တဲ့အချိန်မှာတော့နေရပေးစရာလည်းတိတ်မလို့တဘာဝပတ်ဝန်းကျင်ကိုလည်းမထိခိုက်စေတဲ့အပြင်မွေးမြူရေးနဲ့စိုက်ပျိုးရေးသဟဇာတာဖြစ်ဖြစ်ဘလို့စိုက်ပျိုးမွေးမြူကြမလဲဆိုတော့အမေရိကန်ပြည်ထောင်စုကစိုက်ပျိုးနီးသစ်တစ်ခုအကြောင်းကိုလည်းပြောပြပေးသွားမှာပါဒီလိုသတင်းဆောင်ပါတွေမတိုင်ခင်အရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုငင်းချမ်းနဲ့မတ်တင်ကြီးထိုက်တို့ကကြီးညာပေးပါမယ်ရှင်
အီရန်နိုင်ငံမှာအစွန်းရောက်အစ္စလမ်စစ်သွေးကြွတွေကိုတိုက်ဖို့အတွက်ကက်လူမျိုးစုတွေကိုလက်နက်တပ်ဆင်ပေးမဲ့ကိစ္စဆွေးနွေးပြီးညီညီညွတ်ညွတ်တစုတစည်းတဲ့တုံ့ပြန်ဖို့အတွက်ဥရောပတမကနိုင်ငံသားရေးဝန်ကြီးတွေဟာဒီကနေ့မှာအရေးပေါ်စည်းဝေးခဲ့ကြပါတယ်။အီရန်နိုင်ငံဝန်ကြီးချုပ်နိုရီအယ်မာလီကီကသူ့အနေနဲ့ယာရုကဆင်းပေးမဲ့အကြောင်းနဲ့သူ့နေရာမှာအစားထိုးဖို့အတွက်ရွေးချယ်ထားတဲ့သူကိုထောက်ခံသွားမယ်လို့ကြေညာပြီးတရက်ကြာမှာအခုလိုဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မှာစည်းဝေးခဲ့ကြတာပါ။အီရန်နိုင်ငံမြောက်ပိုင်းဒေသတော်တော်များများကိုတင်ထားတဲ့အစ္စလမ်နိုင်ငံထူထောင်မယ်လို့ဆိုထားတဲ့စစ်သွေးကြွတွေကိုတိုက်နေတဲ့အီရတ်တွေကိုနိုင်ငံသားကစီရေးအကူအညီတွေထပ်ပေးဖို့ဒီစည်းဝေးဟာတွန်းအားပေးမှုတွေဖြစ်လာမှာပါဒီလိုဒုက္ခရောက်နေတဲ့အခြေအနေကိုဘယ်လိုတုံ့ပြန်မလဲဆိုတဲ့အပေါ်ဥရောပသမဂ္ဂအနေနဲ့ကွဲပြားမှုတွေဖြစ်ပေါ်နေတာပါဗြိတိန်နဲ့ပြင်သစ်အပါအဝင်နိုင်ငံအချို့ကအမေရိကန်ဥဆောင်တဲ့နောက်ကိုလိုက်ပြီးလူအင်အားနည်းနေတဲ့ကတ်တပ်ဖွဲ့ဝင်တွေကိုကူညီလက်နက်တပ်ဆင်ပေးနေပါတယ်ဂျာမနီလိုနိုင်ငံကတော့လူသားချင်းစာနာမှုအကူအညီတွေပို့ပေးဖို့သာအားတန်ပြီးအခုလိုပြည်ပခန့်မှာပါဝင်ပတ်သက်ဖို့အတွက်လက်တွန်နေပါတယ်
စစ်တမ်းခံရတဲ့ယူကရိန်းအရှေ့ပိုင်းဒေသအတွက်လူသားချင်းစာနာမှုအထောက်ပံ့ပစ္စည်းတွေတည်ဆောင်လာပါတယ်လို့ရုရှားအစိုးရကပြောဆိုထားတဲ့ရုရှားကုန်တင်ရင်တန်းကိုစတင်စစ်ဆေးနေပြီလို့ယူကရိန်းအရာရှိတွေကပြောပါတယ်။လက်တလော့အရင်းနေနေတဲ့ရုရှားလိုလားသူယူကရိန်းခွဲထွက်ရေးသဘုံတွေကိုလက်နဲ့ပြန်လည်တက်ဆင်ပေးဖို့ဒါမှမဟုတ်လဲယူကရိန်းနိုင်ငံတွင်လျှို့ဝှက်တိုက်ခိုက်ရေးတွေလုပ်ဖို့ရုရှားတို့ကဒီရင်တန်းကိုအသုံးပြုနိုင်တယ်ဆိုပြီးတော့ယူကရိန်းအစိုးရကစိုးရိမ်နေတာဖြစ်ပါတယ်။ရုရှားတန်ချက်ကာကားတွေနဲ့တခြားရင်တွေယူကရိန်းနယ်စပ်ကိုဖျက်ချော်နေတဲ့အကြောင်းသတင်းဗြိတိန်သတင်းစာကြီးတွေကနေရာပေးဖော်ပြခဲ့ပြီးတဲ့နောက်တောက်ချာနေမှာတော့အစိုးရမှုတွေကပို့ပြီးတော့မြင့်မားလာနေပါတယ်။စစ်ဆေးခံမှုရပ်ဆိုင်းထားတဲ့ရုရှားအထောက်အပံ့ရင်တန်းနဲ့ -10 နီးပါးလောက်အကွာမှာရုရှားစစ်တပ်ရင်တွေတွေ့ရတယ်လို့ Telegraph နဲ့ Guardian သတင်းစာကြီးတွေကဖော်ပြခဲ့ကြတာပါ။ဒီသတင်းနဲ့ပတ်သက်လို့တော့ရုရှားဘက်ကရောယူကရိန်းဘက်ကပါအတည်ပြုမထားပါဘူး။ယူကရိန်းသဘုံတွေကိုလက်နဲ့တပ်ဆင်ပေးနေတယ်ဆိုပြီးရုရှားတို့စွပ်စွဲခံနေရတာကတော့ကြားပါပြီ။ရုရှားတို့ကတော့သဘုံတွေကိုတိုက်ရိုက်လက်နဲ့တက်ဆင်ပေးနေတယ်ဆိုတာကိုညင်ပြီးအခုဂုံတင်က300လောက်ပါတဲ့ရင်တန်းကတော့ယူကရိန်းအရှေ့ပိုင်းကအတိဒုက္ခနဲ့ရင်ဆိုင်နေရတာတွေကိုရော့ပါအောင်ကူညီတာသာဖြစ်တယ်လို့ဆိုထားပါတယ်။ရုရှားလိုလားသူယူကရိန်းခွဲထွက်ရေးသမားတွေကိုချေမှုန်းဖို့ယူကရိန်းအစိုးရတပ်တွေထိုးစစ်ဆင်နေတာမို့ဒေါညက်နဲ့လူဟန့်မြို့တွေအပါအဝင်ရုရှားယူကရိန်းနိုင်ငံအရှေ့ပိုင်းမြို့တွေမှာစေဝါပစ္စည်းတွေရေနဲ့လျှက်စစ်မှုတို့ပြတ်တောက်နေတယ်လို့နိုင်ငံတကာအကူအညီပေးရေးအရာရှိတွေကလည်းပြောဆိုနေကြပါတယ်ရှင်။
အနောက်အာဖရိကဒေသမှာအီဘိုလာဗိုင်းရပ်စ်ပြန့်နှံ့နေတဲ့ပမာဏကိုအကြီးအကျယ်လျှော့တွက်ထားတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတိပေးလိုက်ပါတယ်။အီဘိုလာဗိုင်းရပ်စ်ကြောင့်ဂီနီ၊လိုင်ဘေးရီးယား၊နိုင်ဂျီးရီးယားနဲ့ဆီရာလီယွန်နိုင်ငံတွေမှာဒီနှစ်အတွင်းလူပေါင်း1000ကျော်သေဆုံးခဲ့ရပြီးတဲ့အပြင်ဖျားနာသူအရေအတွက်လည်း2000လောက်အထိရှိခဲ့ပါတယ်။မနေ့ကသတင်းထုတ်ပြန်ချက်မှာတော့အဲ့ဒီကိန်းကနန်းတွေဟာတကယ်ဖြစ်နေတာနဲ့ကွာခြားတဲ့အတွက်ကုလသမဂ္ဂကျန်းမာရေးဌာနအနေနဲ့စိုးရိမ်ပါတယ်လို့ထုတ်ပြန်ပါတယ်။ အခုလိုယောဂပြန်ပွားမှုဟာအချိန်တော်ကြာဆက်ဖြစ်နေမယ်လို့ခန့်မှန်းထားပြီးသူတို့ရဲ့တုံ့ပြန်လှုပ်ဆောင်မှုတွေကိုလည်းနောက်လအတန်ကြာထိဆက်လက်လှုပ်ဆောင်သွားမယ်လို့ WHO ကပြောပါတယ်အီဘိုလာယောဂပိုးအတွက်ကုထုံးဒါမှမဟုတ်ထိုးစေအခုချိန်ထိမရှိသေးပါဘူးဒါပေမဲ့မဆန်းသက်ရသေးတဲ့ဆေးဝါးတချို့ကိုတော့လူနာအချို့ကိုပေးဖို့အစီအစဉ်ကို WHO ဆေးအဖွဲ့ကအတည်ပြုထားပါတယ်အီဘိုလာယောဂကိုကုသဖို့မဆန်းသက်ရသေးတဲ့ဇီမတ်ဆေးအနှဲငယ်ဟာအမေရိကန်ပြည်ထောင်စုကနေလိုက်ဘေးရီးယားနိုင်ငံစီကိုဗိုလ်ဒူးနေကရောက်သွားခဲ့ပါတယ်လိုက်ဘေးရီးယားဆရာဝန်နှစ်ဦးကိုအဲ့ဒီဆေးနဲ့ကုသမှာပါနောက်ထပ်ဆေးရောက်လာဖို့လာပေါင်းများစွာကြာနိုင်တဲ့အတွက်ကြံတဲ့ဆေးတွေနဲ့ဘသူတွေကိုကုသမယ်ဆိုတာကိုတော့တာဝန်ရှိသူတွေကဆုံးဖြတ်ရမှာပ
ါဆိုမာလီယာဆူယာတပ်တွေနဲ့အာဖရိကပူးပေါင်းတပ်ဖွဲ့တွေလက်နက်ကန်အကြီးအကဲဟောင်းတအူးကိုတစ်ဆာခံတဲ့ပြည်သူ့စစ်အဖွဲ့တစ်ခုကိုတိုက်ခိုက်နေတဲ့ဒီကနေ့တောက်ကြာနေ့အစောပိုင်းမြို့တော်မိုဂါဒီရှုမှာပစ်ခတ်မှုတွေအပြင်းထန်ဖြစ်နေပါတယ်မြို့တော်မိုဂါဒီရှုအနောက်တောင်ဘက်ဝါရာဂျီယာရပ်ကွက်ထံမှာဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုအတွင်းအ ਨੇ စုံလူ9ဦးသေဆုံးခဲ့တယ်လို့မျက်မြင်တွေ့သူတွေနဲ့ရရှိတွေကပြောပါတယ်။မတိမငိမ့်ဖြစ်နေတဲ့မြို့တော်တွင်းမှာကြားရလိမ့်မရှိတဲ့ပြင်းထန်တဲ့တနတ်တန်တွေနဲ့ပောက်ကွဲတန်တွေကိုကြားရတယ်လို့ဝါရာဂျီယာရပ်ကွက်ကကြောက်လန့်နေကြတဲ့ရပ်ကွက်သူရပ်ကွက်သားတွေက VOA ကိုပြောပါတယ်။အရှင်လက်နက်ကန်အကြီးအကဲဟောင်းအာမက်ဟာဆန်အတော်ကတော့တောက်ကြနေအာယုံမတက်မီအချိန်မှာအစိုးရတပ်တွေကသူ့အိမ်ကိုတိုက်ခိုက်တာကနေနှစ်ဖက်တိုက်ခိုက်မှုတွေဖြစ်ခဲ့ရတာလို့ VOA ဆိုမာလီယာဌာနကိုပြောပါရယ်အာမက်ဒါစီလို့လည်းလူသိများတဲ့အာမက်ဟာဆန်အတော်ကတနတ်တန်တွေကြားကနေအခုလိုဖြေးချခဲ့တာဖြစ်ပါတယ်တေးကြီးဒဏ်ရာရသူတွေရှိတယ်လို့သူကပြောပေမဲ့လည်းဘယ်နှစ်ယောက်တေးကြီးထိခိုက်ဒဏ်ရာရလဲအသေးအချာမသိသေးတဲ့အကြောင်းလည်းသူကပြောပါရယ်အာဖရိကပူပေါင်းတပ်ဖွဲ့ဘက်ကတော့ဒါစီရဲ့အိမ်နာကလျှို့ဝှက်လက်နက်ထားရှိရာနေရာတစ်ခုကိုဝင်ရောက်ရှာဖွေဖို့စ조사နေစဉ်အတွင်းသူ့ရဲ့ပြည်သူစစ်တပ်ဖွဲ့ကတိုက်ခိုက်ခဲ့တာဖြစ်တယ်လို့ပြောပါရယ်အခုတော့တိုက်ခိုက်သူတွေကိုထိန်းထားနိုင်ပြီဖြစ်ပြီးတော့လူ20ကိုလည်းဖမ်းဆီးထားတဲ့အကြောင်းတနတ်15လက်နဲ့ကြီးစံတွေကိုလည်းတင်းဆဲရမိထားတဲ့အကြောင်းပြောပါရယ်ဒီစီးနင်းမှုဟာဆိုရင်ဆိုမာလီယာအစိုးရကအရင်လက်နက်ကန်အကြီးအကဲဟောင်းတွေနိုင်ငံရေးသမားတွေနဲ့စီးပွားရေးသမားတွေပိုင်ဆိုင်ထားတဲ့လက်နက်တွေကိုရှော့ချထိမ့်သိမ့်နိုင်ရေးလက်တလောကျိုးပန်းနေမှုတွေရဲ့တစ်စိတ်တစ်ပိုင်းလည်းဖြစ်ပါတယ်။နောက်ဒီတင်းကျပ်တဲ့အစ္စလာမ်ရဲ့ဥပဒေတွေကျင့်သုံးနိုင်ရေးကျိုးပန်းနေတဲ့အယ်ရှာဖတ်သဘုံထမှုကိုကာလာရှိဆန့်ကျင်တိုက်ခိုက်နေမှုတွေမှာလည်းအာဖရိကန်ပူးပေါင်းတပ်ဖွဲ့တွေနဲ့ဆိုမာလီယာတပ်ဖွဲ့တွေလည်းပါဝင်တိုက်ခိုက်နေတာဖြစ်ပါတယ်ရှင်။
Your American အသံညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American အသံကနေသတင်းတွေကိုဆက်လက်ကြေညာပေးနေပါတယ်တောင်ကိုရီးယားနိုင်ငံကိုရောက်နေတဲ့ပုံရဟန်းမင်းကြီး Francis ကထောင်ပေါင်းများစွာသောလူငယ်တွေကိုပြောတဲ့သူ့ရဲ့မိန့်ခွန်းထဲမှာပစ္စည်းဥစ္စာနောက်ကိုမလိုက်ဖို့နဲ့စင်းရဲသားတွေကိုမွဲတေနေအောင်လှုပ်ထားတဲ့လူမဆန်တဲ့စီးပွားရေးစနစ်ကိုစန့်ကျင်ဖို့တိုက်တွန်းလိုက်ပါတယ်ပုံရဟန်းမင်းကြီးကအဲ့ဒီမိန့်ခွန်းကိုလူ9000လောက်ဆန့်တဲ့ဒေကျွန်းမြို့ကအားကစားယုံကြည်ထဲမှာပြောခဲ့တာပါကြာတာပရင်းတွေကရောက်လာပြီးတဲ့နောက်ပုံရဟမင်းကြီးအတွက်ဒါဟာတောင်ကိုရီးယားနိုင်ငံမှာပထမဆုံးအကြိမ်လူအများရှိကိုထွက်ပြီးမိန့်ခွန်းပြောဆိုတာဖြစ်ပါတယ်အခုလိုမပြောခင်မှာဧပြီလစီဝဂရုတင်မောနေမြုံမှုမှာတည်ဆုံခဲ့ရတဲ့သူတွေရဲ့ကြံရစ်တဲ့မိသားစုနဲ့အသက်ရှင်ကြံရစ်သူတချို့နဲ့လည်းတွေ့ဆုံခဲ့ပါသေးတယ်ကြာတာပရင်းတွေရောက်ရောက်ချင်းမှာပဲတောင်ကိုရီးယားသမ္မတပတ်ဟေဂွန်နဲ့လည်းတွေ့ဆုံခဲ့ပြီးပူးတွဲမိန့်ခွန်းလည်းပြောခဲ့ပါတယ်ပျော့ပျော့ပြောင်ပြောင်ဆက်ဆံဖို့ဆိုတာတွေ့ဆုံဆွေးနွေးမှုတွေမှာသာဖြစ်လာနိုင်ပြီးချင်းချောက်မှုတွေနဲ့ဆွဆွဲမှုတွေကြောင့်မဖြစ်နိုင်ပါဘူးလို့စပိန်စကားပြောတဲ့ပုံဟန်မင်းကြီးတပါးအနေနဲ့ရှာရှာပါပါအင်္ဂလိပ်လိုပြောဆိုခဲ့ပါတယ်။နောက်ပြီးသူကကိုရီးယားကျွန်းဆွယ်မှာငင်းငယ်ရေးကြိုးပမ်းချက်တွေဟာဒေသတစ်ခုလုံးကိုတက်ရောက်နိုင်ပါတယ်လို့မှတ်ချက်ပေးခဲ့ပါတယ်။သမ္မတပတ်ဟေဂွန်ကလည်းတောင်တန်းမြောက်ကိုရီးယားအနေနဲ့အကြောက်တရားတွေနျူကလ িয়ার လက်နက်တွေကိုဆွန့်လွတ်ပြီးပြန်လည်ပေါင်းစည်းဖို့အတွက်အာရုံစိုက်သင့်တယ်လို့ပြောသွားပါတယ်။သူ့အနေနဲ့လည်းအခုလိုအလဲပတ်ခီးစဉ်မှာငင်းငယ်ရေးနဲ့ပြန်လည်ပေါင်းစည်းရေးအတွက်စူတောင်းတရားဟောပေးခဲ့တဲ့ပုံရဟန်းမင်းကြီးကိုကျေးဇူးတင်ပါတယ်လို့ပြောခဲ့ပါတယ
်။အမေရိကန်ပြည်ထောင်စုမစ်ဆိုရီပြည်နယ်မှာလက်နက်မဲ့ဆဲကျော်သက်လူမဲတအုပ်ကိုရဲရာရှိတအုပ်ကအသေးပြစ်ခတ်ခဲ့မှုကိုအောက်မေ့သတိရတဲ့အနေနဲ့အမေရိကန်ပြည်ထောင်စုတဝမ်းမှာထောင်နဲ့ချီတဲ့ပြည်သူတွေချီတဲ့ဆန္ဒပြကြပါတယ်။ညမဲဆန္ဒပြပွဲတွေကျင်းပကြတဲ့မြို့ပေါင်း100နီးပါးမှာကြာတာပရင်းနေမှာတော့ရဲတွေရဲ့လက်ချက်နဲ့တေဆုံးခဲ့ရသူအသက်18နှစ်အရွယ်မိုက်ကယ်ဘရောင်းနဲ့တခြားသူတွေအတွက်ဆန္ဒပြသူတွေခဏတာငြိမ်သက်ခဲ့ကြပါတယ် ကြာသပတေးနေ့အစောပိုင်းမှာတော့သမ္မတဥဘာမာကအခြေအနေကိုထိန်းသိမ်းရှိကြဖို့ပြောဆိုထားပါတယ်။မစ်ဇိုရီပြည်နယ်မြို့တော်အပြင်ကဖာကူဆန်မြို့မှာအောက်ဂုလ9ရက်နေ့မိုက်ကယ်ဘရောင်းပြစ်ဒဏ်ခံခဲ့ရပြီးချိန်ကစလို့နေ့စဉ်နှီးပါရဲတွေနဲ့ဆန္ဒပြသူတွေကြားမှာယုံရင်ဆန်ကပ်ဖြစ်နေကြတာပါ။ရဲတွေကိုအကြမ်းဖက်တိုက်ခိုက်တာတွေဒါမှမဟုတ်လေဒီပြဿနာကိုအခွင့်ကောင်းယူပြီးဖျက်ဆီးလူရဲသူတွေကိုဘယ်နည်းနဲ့မှခွင့်ပြုမှာမဟုတ်ဘူးလို့သမ္မတဥဘာမာကပြောပါတယ်။တစ်ဖက်မှာလည်းငြိမ်းချမ်းစွာဆန္ဒပြသူတွေကိုရဲတွေကအင်အားအလွန်အကျွံသုံးနှိမ်နင်းတာတွေဒါမှမဟုတ်လေနိုင်ငံသားအခွင့်အရေးကိုဥပဒေနဲ့အညီကျင့်သုံးကြတဲ့ဆန္ဒပြသူတွေကိုထောင်ထဲပို့နေတာတွေကိုလည်းခွင့်ပြုမှာမဟုတ်ဘူးဆိုပြီးတော့သမ္မတကပြောထားပါတယ်ရှင်။
ပါကစ္စတန်အနောက်တောင်ပိုင်းကလေတဲ့အခြေဆိုင်စခန်းနှစ်ခုကိုစစ်သွေးကြွတွေကဝင်တိုက်တဲ့အတွက်လုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့ပစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးတပုံ၈ယောက်သေဆုံးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ကွတ်တာမြို့နာကစမတ်ကလီနဲ့ခလစ်လေတဲ့အခြေဆိုင်စခန်းနှစ်ခုကိုတပုံတွေကဝင်တိုက်ခဲ့တာလို့တာဝန်ရှိသူတွေကပြောပါတယ်။အခုလိုတိုက်ခိုက်မှုမှာလုံခြုံရေးတပ်ဖွဲ့ဝင်၇ယောက်ဒဏ်ရာရခဲ့ပါတယ်။တန်တရားဖြစ်ဖွယ်စစ်သွေးကြွအနည်းဆုံး2ဦးကိုလည်းဖမ်းဆီးထားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒီလိုတိုက်ခိုက်မှုအတွက်ဘသူကမှသူတို့လုပ်တယ်လို့တာဝန်မခံသေးပါဘူ
း။အိန္ဒိယနိုင်ငံမှာအတင်းအဓမ္မပြုချင်းမှုတွေဇက်တိုက်ဆိုသလိုဖြစ်နေတာဟာတိုင်းပြည်ကိုအရှက်ရစေတယ်လို့ဝန်ကြီးချုပ်နရင်ဒရာမိုဒီကပြောဆိုလိုက်ပါတယ်။အမှားမှန်ခွဲခြားတတ်အောင်နဲ့ကိုယ့်လုပ်ရအတွက်တာဝန်ယူစိတ်ရှိအောင်မိဘတွေကသားတွေကိုသင်ကြားပေးဖို့ကိုလည်းဝန်ကြီးချုပ်ကဒီကနေ့ကြားရောက်တဲ့အိန္ဒိယလွတ်လပ်ရေးနေ့အခမ်းအနားမှာတိုက်တွန်းပြောဆိုလိုက်ပါတယ်။ဗြိတိန်စီကနေအိန္ဒိယနိုင်ငံလွတ်လပ်ရေးရခဲ့တဲ့ဒီကနေ့နှစ်ပတ်လည်လွတ်လပ်ရေးနေ့မှာနယူးဒေးလီမြို့ကသမိုင်းဝင်ခန့်တက်နေမြို့ရိုးပေါ်ကနေမစ္စတာမိုဒီတိုင်းပြည်ကိုမိန့်ခွန်းပြောခဲ့တာဖြစ်ပါတယ်။ဗန်စင်းမရှိအတွုံးလုံးကြီးကြီးနဲ့ငွေချေးသူတွေစီကနေငွေချင်းကသုံးဆွဲနေရသူအိန္ဒိယပြည်သူတွေအတွက်ငွေချေးဝန်ဆောင်မှုတွေပို့ရရေးလှုပ်ဆောင်ပေးသွားပါမယ်လို့လည်းဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်ရှင်။
နောက်ဆုံးသိထားရတဲ့နိုင်ငံတကာသတင်းတွေကိုကိုငိမ့်ချန်းနဲ့မတ်တင်ကီထိုက်တို့ကြီးညာပေးခဲ့ကြတာပါအခုညနေခင်းဇက်တိုက်ထုတ်လွှင့်ပေးသွားမယ့်သတင်းဆောင်ပါတွေထဲမှာတော့အရင်ဆုံးအငင်းပွားစရာဖြစ်ခဲ့ရတဲ့အမေရိကန်နိုင်ငံဂျာယီဝင်ကြီးရဲ့မြန်မာပြည်ခရီးစဉ်အတွင်းတဲခိုနေခိုင်းတဲ့ကဲမှုအကြောင်းနဲ့စတင်ပြရစီအမေရိကန်နိုင်ငံဂျာယီဝင်ကြီးဂျွန်ကယ်ရီရဲ့မြန်မာနိုင်ငံခရီးစဉ်အတွင်းအရေးယူတံခတ်မှုစီးရင်မှာပါဝင်နေသူတဦးပိုင်ဆိုင်တဲ့ဟိုတယ်မှာမလွှဲတာမရှောင်တာတဲခိုခဲ့ရတာသာဖြစ်တဲ့အကြောင်းနိုင်ငံဂျာယီဝင်ကြီးဌာနကရှင်းလင်းချက်ထပ်မံထုတ်ပြန်လိုက်ပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲအမေရိကန်ရဲ့တံခတ်မှုစီးရင်မှာပါဝင်နေတဲ့သူတွေကိုအမည်စီးရင်ပယ်ဖျက်ဖို့စဉ်းစားနေတဲ့သတင်းတွေလည်းထွက်ပေါ်လာနေတာဖြစ်ပါတယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုအောင်လွင်ဦးကပြောပြပေးပါမယ်ရှင်။
မြန်မာနိုင်ငံကလက်ချက်ဥက္ကဋ္ဌဖြစ်တာဝန်ယူထားတဲ့အရှိတောင်အရှေ့နိုင်ငံများအသင်းအာဆီယံရဲ့ဒေသရင်းလုံခြုံရေးဆွေးနွေးပွဲကိုတက်ရောက်ဖို့နေပြည်တော်မှာရောက်နေစဉ်တန်ခတ်ထားတဲ့လုပ်ငန်းရှင်တို့ရဲ့ဟိုတယ်တစ်ခုမှာအမေရိကန်နိုင်ငံဂျာယီဝင်ကြီးတက်ခုခဲ့တဲ့အတွက်ဝေဖန်စရာတွေဖြစ်ခဲ့ရတဲ့အပေါ်အမေရိကန်တာဝန်ရှိသူတွေထပ်မံရှင်းလင်းခဲ့တာဖြစ်ပါတယ်။မြန်မာလုပ်ငန်းရှင် Max Uzozo ပိုင်ဆိုင်တဲ့ Lake Garden Hotel မှာတက်ခုဖို့မြန်မာတာဝန်ရှိသူတွေစီစဉ်ထားတာကိုပြင်ဆင်ပေးဖို့ပြောဆိုခဲ့ပေမဲ့နေရာခက်ခဲကြောင်းဝင်ကြီးကယ်ရီတက်ခုခဲ့ရတဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူမယ်ရီဟက်ကမနေ့ကဝါရှင်တန်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားခဲ့တာ
ပါ Request a hotel change from the Ministry of Foreign Affairs that was not able to happen for a variety of reasons given the small
Hotel ပြောင်းပြီးဖို့မြန်မာနိုင်ငံရဲ့ဝန်ကြီးဌာနကိုမေတ္တာရက်ခံခဲ့ပါတယ်ဒါပေမဲ့လည်းအကြောင်းအမျိုးမျိုးကြောင့်မဖြစ်ခဲ့ပါဘူးနေပြည်တော်ကိုရောက်ဖူးတယ်ဆိုရင်သိကြမှာပါလူတွေအများကြီးနဲ့ညီလာခံတွေကိုယ်စားလှယ်အဖွဲ့တွေနဲ့နေရာကတိတ်မကြီးလှပါဘူးကျမတို့မှလည်းအတိအကျလိုက်နာဆောင်ရွက်ရတာတွေရှိပါတယ်။ဝင်ကြီးနဲ့ကိုယ်စားလှယ်အဖွဲ့မှလူတွေဘလောက်များများပါတယ်ဆိုတာလိုက်သွားမှုတဲ့သူတွေသိကြမှာပါ။ကျမတို့အေးအေးယူတန်ခတ်မှုတွေအကောင့်ထဲပေါနိုင်အောင်ကြိုးပမ်းမှုတွေမှေးမိန်သွားစရာအကြောင်းလည်းမရှိပါဘူးဆိုတာကလည်းရှင်းပါတယ
်။မကြာသေးခင်နှစ်တည်းကစလို့အပြောင်းလဲတွေလှုပ်ဆောင်လာတဲ့မြန်မာနိုင်ငံနဲ့တိတိဆက်ဆက်လာနေတဲ့အမေရိကန်ပြည်ထောင်စုကအေးအေးယူပိတ်ဆို့မှုတွေကိုရှော့ပေါ်ပေးထားပေမဲ့တန်ခတ်မှုတချို့ကိုတော့ဆက်လက်ထားရှိစေဖြစ်ပါတယ်။ဒါပေမဲ့ဆယ်စုနှစ်တွေနဲ့ချီပြီးပြတ်မှတ်ထားအေးအေးယူခဲ့တာတွေအခုခါပြန်လည်ရှော့ပေါ်ပေးလာနေတာတွေဟာလက်တွေ့ကျတဲ့မူဝါဒတွေမှာဟုတ်ပါရဲ့လားဆိုပြီးမေးခွန်းထုတ်သူတွေလည်းရှိပါတယ်။ရေထွက်ပစ္စည်းလုပ်ငန်းရှင်ဦးနေဦးကတော့တန်ခတ်မှုတွေဟာပြတ်မှတ်ထားသလောက်မထိရောက်တာတွေရှိတယ်လို့မြင်ပါတယ်
။ဆယ်စုပိတ်လိုက်တဲ့ဆိုတော့ကြီးစားတယ်နဲ့ပတ်သက်လို့မြန်မာနိုင်ငံမှာကျွန်တော်တို့စီးပွားရေးတွေပဲအမေရိကန်ဆန်ရှင်ကြောင့်ပဲကျွန်တော်တို့မှာဒိဋ္ဌိရောက်ခဲ့တာပဲ။ကျွန်တော်အခုအားလုံး industry တစ်ခုလုံးကရိုင်းလဲပြီးတော့ဘာမှလုပ်လို့မရဘူးလေ။အဟိုတကယ်လို့ဒီကတော့ချမ်းသာသွားကြတယ်။အဲဆက်ရှင်တို့ကတကယ်စဉ်းရင်းကြီးကမှန်မှန်ကလေးတွေကထပ်မွေးသွားတယ်။ဒါကလက်တအခြေတစ်ခုကိုပြောပြတာ။ကျွန်တော်ကဘာမှအားသေးခြင်းအားစံကွက်ခြင်းမရှိပါဘူး။ဒါမှလည်းကျွန်တော်မသိသက်လို့ဒါနဲ့အဖြေအားလို့ဖြစ်တယ်။ ဆန်ရှင်ဖြတ်လို့ခြင်းမလို့ခြင်းကသူ့တို့မူလကိုယ်ကထုတ်တဲ့လူကသဘောထားပဲသူကျင်းနိုင်ပြေးလိုက်ပါမကျင်းနိုင်မပြေးရင်ဒါပဲရှိရပါကျွန်တော်တို့အရက်ထက်မှာတော့မြင်ရတာကဘာမှကျွန်တော်တို့ဘက်မှာအင်တိတ်မလာဘူးဟောဒီလိုလုပ်ထားတာတွေကအရင်ကလုပ်ထားတာရှိရဲ့အခုသူကဒီဒီတိုင်းရဲ့အကြောင်းလဲနဲ့နိုင်ငံရေးအကြောင်းလဲတွေမှာဘလောက်ကွန်ဖီရှင်းလုပ်လဲသူတို့သုံးသပ်လိမ့်မယ်ဟောသူတို့ရဲ့ပြည်ထောင်တိုင်းပြည်အစားပြေးပြီးမပြေးရင်သူတို့ပဲသုံးပြရမှာလေ
တခတ်မှုရဲ့ဒဇယ်ပိုင်းဖြစ်မြန်မာစစ်တပ်အရာရှိတွေစီးပွားရေးသမားတွေပါဝင်လူတချို့ကိုပြည်ဝင်ဗီဇာမပေးဖို့စီးပွားရေးအရာအဆက်ဆက်မလုပ်ဖို့လဲအမေရိကန်ကဆက်လက်တားမြစ်ထားတာပါဒါပေမဲ့လည်းမြန်မာနိုင်ငံကပြောင်းလဲနေတဲ့အတူတားမြစ်ခံထားရတဲ့သူတွေကတချို့ကိုပဲပြက်ဖို့ဒါမှမဟုတ်စီးရင်နဲ့ထပ်သွင်းဖို့အမေရိကန်ကလေ့လာနေတယ်လို့လည်းသတင်းတွေထွက်ပေါ်နေတာပါနမေယောစီဝိုင်းစာဆောင်တစ်ခုဖြစ်တဲ့ Wall Street Journal ကတော့တက္ကသခံထားရတဲ့သူတွေအနေနဲ့အမေရိကန်ရဲ့စံသတ်မှတ်ချက်တွေနဲ့အညီလိုက်နာကျင့်ကြံပြီးနမေပြစင်းနဲ့မှမပေါအောင်ကြိုးစားကြဖို့တိုက်တွန်းထားတဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးဌာနတာဝန်ရှိသူတူကိုကူကာဖော်ပြခဲ့ပါတယ်။ဇွန်လနောက်ပိုင်းမှာတော့လည်းနမေပြစင်းဝင်စီဝိုင်းသမားတွေနဲ့နိုင်ငံခြားရေးဝန်ကြီးဌာနတာဝန်ရှိသူတွေရန်ကုန်မှာတွေ့ဆုံခဲ့လို့စီဝိုင်းလုပ်ငန်းဆိုင်ရာဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီး Charles Rifkin ဟာလည်းရှေ့လာတဲ့မြန်မာနိုင်ငံကိုတွားရောက်တဲ့အခါဒီကိစ္စကိုဆွေးနွေးဖို့စီစဉ်ထားတယ်လို့သတင်းမှဖော်ပြထားပါတယ်ခင်ဗျာ
။ကိုအောင်လွင်ဦးပြောပြပေးသွားတာပါရှင်။နောက်ပိုင်းထုတ်လွှင့်ပေးမယ့်သတင်းလွှာလေးတွေမှာတော့စိုက်ပျိုးရေးနဲ့မွေးမြူရေးသဟဇတဖြစ်ဖြစ်အသုံးပြုနိုင်မဲ့နှီးသည့်တရအကြောင်းနှာစင်ကြရမှာပါ။အခုရင်တော့မိုးရသည့်ရေရှမ်းနေတဲ့မြန်မာပြည်တွင်းကအခြေအနေဘက်ကိုအလှည့်ပေးပါရစေရှင်။ဒီနှစ်မိုးရာသီအတွင်းမြန်မာနိုင်ငံအနှံ့မှာမိုးကြီးရေရှမ်းမှုတွေဖြစ်နေတဲ့ဒေသအတော်များများရှိလာနေတဲ့အထက်အခုဆိုရင်ရှမ်းပြည်နယ်အရှိတ်ဘက်ကဒေသတချို့မှာလည်းမိုးသီးထန်စွာရွာသွန်းတဲ့အတွက်မြစ်ချောင်းနားနီးတဲ့အရက်ဒေသတွေမှာရေရှမ်းလာနေတယ်လို့သိရပါဗျ။ဒါကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေဟာရေဘေးကလွတ်ရာမှာပြောင်းရွှေ့နေထိုင်နေကြရပါဗျ။ဒီအခြေအနေအပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးမာကပြောပြပေးပါမယ်ရှင်။
ရှမ်းပြည်နယ်အရှိပိုင်းတာချီလိမ့်မြို့မှာမိုးသည်ထန်စွာရွာသွန်းမှုတွေကြောင့်မဲကောင်ချောင်းရေတက်ပြီးမြစ်ချောင်းနဲ့နီးတဲ့ရပ်ကွက်တွေကလူနေအိမ်တချို့နစ်မြုပ်မှုတွေရှိခဲ့ကြောင်းဒီအတွက်ဒုက္ခသည်2000လောက်ဟာရေဘေးတံခံစားနေရကြောင်းတာချီလိမ့်မြို့ကရေဘေးဒုက္ခသည်တွေကိုအကူအညီပေးနေတဲ့ဦးစင်းတပါးကအခုလိုမိန့်ပါတယ်
။လူကြီးအလုံးပေါင်းရပ်ကွက်မဲကောင်ရပ်ကွက်တာလုံးရပ်ကွက်တော်ကော့ပြင်ရပ်ကွက်ပါလီယံ3ပါလီယံ2အဲ့ဒီရပ်ကွက်တွေအလုံးကိုပေါင်းလိုက်မယ်ရေဘေးနဲ့အိမ်တွေကိုပေါင်းလိုက်မယ်ဆိုလို့ရှိရင်ကတော့အော်ဟွာလောက်တော့ရှိတယ်အနည်းဆုံး900 800လောက်ရှိတယ်ရေပင်းတင်ပြည်သူတွေကတော့2000ကျော်နီးပါးလောက်တော့ရှိတယ်အခုလက်ရှိပေါ်တော့ရေပင်းတင်ပြည်သူတွေကအနည်းဆက်ရဖုံးချောင်းတွေမှာနေနေရတယ်ပြီးတော့နီးဆက်ရဆွေမျိုးသားချင်းအိမ်တွေဒီမှာနေနေရတယ်အခုချိန်ဒီဒီအာဏာပိုင်အဖွဲ့အစည်းတွေကကယ်ဆယ်ရေးစခန်းတွေဖွင့်လစ်ထားတာမျိုးတွေတော့မရှိသေးပါဘူးအနည်းဆုံးက5ပေလောက်ရှိမယ်5ပေလောက်ရှိပြီးတော့အမြင့်ဆုံးကတော့တချို့နေရာတွေမှာဆိုလို့ရှိရင်ဟွာလောက်တော့9ပေ10ပေလောက်တော့ရှိမယ်အခုမြင်မြင်တွေ့မြင်ခဲ့ရတာတော့ပါလီယံ3ရက်ွက်ထဲမှာဆိုလို့ရှိရင်အိမ်တွေထိပေါ့နော်အခုအိမ်ခေါင်မိုးတွေထိအောင်ကိုရောက်နေပြီ
ပါလီယံရက်ွက်3ကအုတ်ချုပ်ရည်မှုဦးအားစော်ကတော့ဒီနှစ်မှာတော့ရေတွေပိုကြီးလာတဲ့အကြောင်းနဲ့ရေဘေးသင့်ပြည်သူတွေကိုအစားအသောက်တချို့အကူအညီပေးနေကြောင်းတွေကိုလည်းပြောပြပါဗျ
။ဒီခါတိုင်းလေးနဲ့မတူဒီနေ့ကလူရေဟွာလေအိမ်လေးပါလေစောက်ထားတော့ရေကဟွာပေါ့ပိုကြီးတို့ဖြစ်နေတာပေါ့ဟိုတချို့တွေကရေမြောင်းလည်းမရှိတော့နောက်ဒီရေချောင်းလည်းမဆဲတော့ရေချောင်းလည်းပြည့်တယ်နောက်တံတားလှုပ်ထားတဲ့နေရာလည်းတံတားလှုပ်ထားတဲ့နေရာမှာတိတုံးတွေပါလိမ့်ကလေးခံနေတယ်အဲ့ဒါရေကထက်လို့မရတဲ့ခါမှာတော့စီးစီးနိုင်ဦးရေတွန်းလန်းလွယ်နေဖက်ပေါ့သူတို့နိုင်နေဖက်တိုက်ခွဲဟွာအုတ်တတိုင်းလေးပြိုအဲ့လိုမျိုးဆင်းလာတာအဲ့လိုမျိုးဖြစ်နေတာသိရတယ်အင်းဆိုတော့ငါပြေလောက်ပဲရှိမယ်အမသူတို့ပါပေါ့စားဖို့တောက်ဖို့ခက်ခဲရှိလို့ကျွန်တော်တို့ကလှုပ်ပြလိုက်တယ်ခမီးထုံးတဲ့ပေါ့ဟိုအိမ်တိုင်းဝင်ဝင်ပြီးတော့တော့ပေးလိုက်တယ်လူဦးရေကြီးမှလေ
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့
မနေ့ကညနေပိုင်းမို့လူဦးရေ300လောက်ရှိတာပေါ့ကျွန်တော်တို့တော့ဝင်ပေးလိုက်တယ
်ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့
နောက်ဒီနေ့လဲဒီအခုဒီနေ့လဲဒီကမယကစစ်စင်နဲ့ဟွာတော့ပြီးတော့ PC လေးတော့ပြီးတော့လူပေးမယ်လို့ပြောနေကြတယ်
ပါလီယံရက်ွက်ကရေဘေးသင့်ပြည်သူတို့ဖြစ်တဲ့ကိုနန္ဒကျော်ကတော့အစားအသောက်တွေလုံလောက်မှုမရှိသေးတဲ့အကြောင်းနဲ့ကယ်ဆယ်ရေးလုပ်နေတာတွေမရှိတဲ့အတွက်ကို့အစီအစဉ်နဲ့ကိုနေထိုင်နေရအကြောင်းတွေကိုလည်းပြောပြပါဗျ
။ကယ်ဆယ်ရေးဆိုတော့ကို့အစီအစဉ်နဲ့ကိုပဲအလွတ်ရောရတာပေါ့ကို့ထုတ်ကိုအလွတ်ဆိုးရတာပေါ့ဘာလို့ကယ်ဆယ်ရေးဆိုတော့ကျွန်တော်ယူရရလို့ဒီကကျန်တဲ့နိုင်ငံတွေလိုလှေလည်းမရှိဘာလည်းမရှိတော့ကို့အစီအစဉ်နဲ့ကို့ထုတ်ကိုဆွဲပေါ့ဒါလည်းရှိရမယ်။ခင်မင်းတော့လာဝေရတယ်ဒါနဲ့ကျေရဒီနေ့တော့မလာဘူးမနေ့ကတော့သူတို့ထမင်းလုပ်လေးရောလူတော့မရှိဘူးပေါ့ထမင်းလုပ်လေးတွေဝေရသူတို့အမေခုလောဆယ်တော့ကျွန်တော်သွားလာလို့လည်းမရဘူးနေတာလည်းကျွန်တော်တို့မှာအခန်းလေးပေါ့အခန်းငါးပြည့်နေရတယ်ဖုန်းတချို့လူတွေမှာဖုန်းကြောင်းတွေမှာရွက်ပြင်တယ်ဖုန်းကြောင်းဒီဇောင်းတန်းတွေမှာပေါ့သွားပြီးတော့နေနေရတာလားဘောကလည်းခုကြွားနေတာ ဆောင်းရလည်းဒရိုက်တက်နေဒီရောနှငါဆောင်းရနေတော့မကြနိုင်ဘူးကြီ
းရက်ွက်တချို့မှာတော့အစားအသောက်အကူအညီတချို့ရကြပြီမဲ့ရက်ွက်တိုင်းကတော့အကူအညီတွေမရကြဘူးလို့ဆိုပါတယ်တချီလေးမြို့နယ်အာနာပိုင်တွေကတော့ရေဘေးသင့်ပြည်သူတွေကိုအကူအညီပေးနိုင်ရေးအတွက်ပြင်ဆင်နေတာတွေရှိနေတယ်လို့လည်းအုပ်ချုပ်ရေးမှူးတချို့ကဆိုပါတယ်တချီလေးမြို့ကလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့နေရာချထားရေးရုံးကိုလည်းရေတက်နေတာကြောင့်ပိတ်ထားရပြီးရေတက်တာကြောင့်တချီလေးမြို့ကစိုက်ပျိုးရေးကတထောင်ကျော်နစ်မြုပ်သွားတယ်လို့လည်းဒေသခံတွေကဆိုပါတယ်တချီလေးမြို့မှာဩဂုတ်လ23ရက်နေ့နဲ့14ရက်နေ့တွေမှာရေတက်နေပြီး15ရက်နေ့မနေ့ပိုင်းမှာတော့ရေအနှဲငယ်ပြန်ကျသွားပေမဲ့ညနေပိုင်းမှာတော့မိုးကစိုက်ရွာနေတာကြောင့်ရေတွေထက်တက်နေတယ်လို့လည်းမြို့ကတချို့ကဆိုပါတယ်မြန်မာနိုင်ငံမှာတော့ပဲခူးတိုင်း AR တိုင်းမွန်ပြည်နယ်ဘက်တွေမှာဩဂုတ်လဆန်းကစပြီးစတင်ခဲ့တဲ့ရေဘေးကြောင့်လေဧကတွေတိမ့်နဲ့ချီပျက်စီးခဲ့ပြီးလူဦးရေ6000နီးပါးရေဘေးတံခံခဲ့ရကြောင်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချတိုင်းဝန်ကြီးဌာနရဲ့သတင်းအနေအထားရပါတယ်။ပဲခူးတိုင်းဘက်မှာတော့စာတင်ကျောင်းပေါင်းရာနဲ့ချီပိတ်ထားရပြီးရေဘေးသင့်သူတွေအတွက်တောက်ရည်နဲ့ကျန်းမာရေးဆိုင်ရာလိုအပ်ချက်တွေအများအပြားလိုအပ်နေစေဖြစ်ကြောင်းလူမှုရေးလှုပ်ဆောင်နေတဲ့အဖွဲ့အစည်းတွေကပြောဆိုနေကြပါတယ်ရှင်။
မအေးမှာပြောပြခဲ့တာပါရှင်။ VOA ကိုစာရိုက်ကနေဆက်သွယ်လို့ရင် VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ကြပါရဲ့ရှင်။နိုင်ငံတကာသတင်းဆောင်ပါတစ်ပုဒ်ကိုမထုတ်လွှင့်ခင်စနေနေ့ညဘက်တိုက်ရိုက်လေးလိုင်းကိုလည်းဖိတ်ခေါ်ပါရစေရှင်။
တော်ရရှိမြတ်ညာအမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီဟာသူတို့နိုင်ငံကအတန်းခတ်အရေးယူထားတဲ့လုပ်ငန်းရှင်ကြီးတဦးရဲ့ဟိုတယ်မှာစခန်းချတဲခုသွားခဲ့ပါတယ်ဆိုတော့အမေရိကန်တို့ကမြန်မာနိုင်ငံအပေါ်မှာပြစ်မှတ်ထားအရေးယူမှုတွေလုပ်ထားစေပါဆိုတဲ့ကိစ္စဟာဘလောက်လင်းနေမှုရှိပါသလဲလူကြကောင်ယုံလုပြနေတာလားတကယ်ကောထိရောက်မှုရှိရလားဆိုတာတွေကိုအခုလာမယ့်စနေညတဲ့လေလံအစီအစဉ်မှာဆွေးနွေးကြအောင်ပါတော်ရရှိမြတ်ညာပါဝင်ဆွေးနွေးလိုရသူတွေကျွန်တော်စီကိုကြိုတင်ဆက်သွင်းနိုင်ကြပါရစေ။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255994 fax နံပါတ် 2323255992 ဖြစ်ပါတယ်။ email address ကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်ဆွေးနွေးနိုင်သူတွေဆွေးနွေးလိုရအကြောင်းအရာကိုလိုတိုရှင်းရေးသားပြောကြပြီး MP3 အသံဖိုင်နယ်လေးပို့နိုင်ကြပါရစေခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ်။
ဒီအမေရိကန်တန်ရဲ့ဓာတ်ရိုက်လေလိုင်းစီစဉ်တွေကိုအင်ကာနဲ့စနေညပိုင်းစီစဉ်တွေမှာတပတ်ကို2ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါရဲ့ရှင်။မနေ့ဖန်စနေနေ့ညဓာတ်ရိုက်လေလိုင်းဆွေးနွေးကမှပါဝင်ဆွေးနွေးလှကြဖို့ထမံဖိတ်ခေါ်ပါရစေ။အခုစိုက်ပျိုးရေးနည်းပညာသေးတရအကြောင်းဆောင်းပါးတစ်ပုဒ်ကိုပြောပြပေးပါဦးမယ်။ငါးနဲ့တိနံပင်တွေကြားဇီဝဂေဟာစနစ်အရာအပြန်အလှန်အကျိုးပြုကြတဲ့မွေးမြူစိုက်ပျိုးရေးနည်းသစ်တစ်ခုအမေရိကန်ပြည်ထောင်စုမှခေတ်စားလာပါတယ်။ဒီစိုက်ပျိုးရေးလုပ်ငန်းကနေအည်သွင်းမြင့်ပြီးအဟာရဓာတ်ပြည့်ဝတဲ့တိနံတွေကိုနေရာသိပ်ပေးစရာလည်းမလိုဘဲနဲ့ထုတ်လုပ်နိုင်ကြတာပါ။ဒီလုပ်ငန်းမျိုးကဝင်ငွေရစေသလိုသဘာဝပတ်ဝန်းကျင်ကိုလည်းထိမ့်သိမ်းပေးနိုင်ပါတယ်ဆိုတဲ့အကြောင်းကိုတော့ VOA သတင်းတောက် Steve Baragona ရဲ့သတင်းပေးပို့ချက်ကိုကိုညာဝင်းအောင်ကပြောပြပါမယ်ရှင်။
အမေရိကန်ပြည်ထောင်စုအရှိတ်အချမ်းဘော်တီမိုးမြို့ဆေးဘန်းမွေးမြူစိုက်ပျိုးရေးခြံကငါးတွေကိုဆမ်မန်နေဂျာလော်ရာဂျနေရိုကမနေ့စာကျွေးနေတာပါငါးကတဆင့်ဖြစ်လာတဲ့ဓာတ်မြေဩဇာတွေနဲ့ပြေဝနေတဲ့ဒီငါးကန်တွေကရေတွေဟာတစ်ဖက်မှာရှိတဲ့သခွားဆက်လက်နဲ့ပန်းငယုတ်ပင်တွေကိုရှင်သန်ဖွံ့ဖြိုးစေပါတယ
်အပင်တွေရှင်သန်ပြီးအာဟာရဓာတ်ပြေဝအောင်လို့ငါးတွေကအထောက်ကူပေးပြီးအပြန်အလှန်အားဖြင့်အပင်တွေကလည်းဒီငါးတွေအတွက်ရေတန့်ရအောင်ပြန်လုပ်ပေးနေပါတယ်
။ဒါဟုငါးမွေရင်ရေပေါ်စိုက်ပျိုးရေးလုပ်တဲ့စနစ်လို့ခေါ်ပါတယ်။စိုက်ပျိုးဖို့မြေကြီးမလိုပါဘူ
း။ဒီမှာကအပင်တွေကိုရေထဲဓာတ်ရိုက်စိုက်ထားတာလေ။ဒီဖော်ပြားကတစင်စိုက်ထားတော့ရေပေါ်မှာပေါ်နေတာပေါ့
။ဒီပလတ်စတစ်ဖန်လုံးအင်ငယ်တဲ့လုပ်ထားတဲ့ရေပေါ်စိုက်ပျိုးရေးကနေတပတ်ကိုသီးနှံ6ပိတ်သားလောက်ထွက်ပြီးတစ်နှစ်ကို9ပိတ်သား150ကျော်ထွက်မယ်လို့လော်ရာကမျှော်လင့်ထားပါတယ်။တင်္ဂါတွေရဲ့ငါးအလွန်ကျွံဖမ်းမှုကြောင့်ငါးမျိုးစိတ်အစ်တွေပြုံးသွားမှာကိုသဘာဝပတ်ဝန်းကျင်သမားတွေကစိတ်ပူနေကြပြီးဒီလိုစိုက်ပျိုးမွေးမြူရေးခြံမျိုးကိုသဘောကျနေကြတာပါ။ကဘာပေါ်မှာရနေတဲ့ငါးတွေရဲ့ထက်ဝက်လောက်ဟာငါးမွေးမြူရေးကံတွေကဖြစ်ပါတယ်။ဒါပေမဲ့မွေးမြူရေးငါးတွေကထွက်လာတဲ့အစွန့်ပစ်ပစ္စည်းတွေကပတ်ဝန်းကျင်ညဉ့်ညမ်းမှုကိုဖြစ်စေတယ်လို့ John Hopkins တက္ကသိုလ်သုတေသီ David Love ကဆိုပါတယ
်။ It's going to continue.
ပင်လယ်သမုဒ္ဒရာတွေထဲမှာငါးတွေတဖြည်းဖြည်းနည်းလာတဲ့အတွက်မွေးမြူရေးကံဒီမှာငါးတွေပိုမွေးရပါလိမ့်မယ်အဲ့ဒီဘက်ကိုကျွန်တော်တို့ဘယ်လိုတာဝန်ယူထိန်းသိမ်းကြမလဲအဲ့ ဲ့လိုလို့လို့ငားမွေးမြူရေးလုပ်ငန်းရှင်တွေအများရကြမှာလားလို့မေးရမှာပါ။အ
ဲ့ဒီမိကုံးကငားမွေးရင်အပင်ဆိုင်နေတဲ့ဘော်လ်တီမိုးမြို့နာကချက်စပီချန်လုပ်ငန်းအတွက်မိကုံးကြီးတစ်ခုပါ။ဆေးဘန်းမွေးမြူစိုက်ပျိုးရေးချန်မှာသူတေသနာလုပ်နေသူတွေကတော့ဒီအချက်ကိုစမ်းသပ်ကြည့်နေပါလေ။ Alan Palmman ကလည်းနေရာတကာမှာမရနိုင်တဲ့ဆက်လက်ရွက်တစ်မျိုးနဲ့အချားဟင်းရွက်ပင်တွေကိုစမ်းစိုက်ကြည့်နေတာပါ။
They grow well and green.
ဆောင်းနှင်းဆိုရင်လည်းဒီအပင်တွေကဖန်လုံးအိမ်ထဲမှာကောင်းကောင်းပေါက်ကြပါတယ်။အနီရောင်ဆက်လက်မျိုးကိုဒီနေရာမျိုးမှာမရဘူးဆိုရင်ဆောင်းနှင်းကြီးထဲမှာတခြားဘက်မှာသွားဝယ်လို့ရနိုင်ပါလေ
။ရာသီဥတုအေးနေရင်တော့ငားမွေးကန်နွေးအောင်အပူပေးရပါတယ်။ဒီအချက်ကဖာမန်အတွက်ငွေကုန်ကြေးကြတာမို့အမျက်မကြံနိုင်သေးပါဘူး။သူကဒီလုပ်ငန်းကိုအခုမှစတာမို့နည်းနည်းတော့အချိန်ပေးရမယ်လို့ရော်ရာကပြောပါတယ
် I think a lot of people really
ငါတွေကထွက်လာတဲ့စုပ်ပစ္စည်းကနေဒီလုပ်ငန်းလေပတ်တဲ့အခြေခံလူအချက်ဆိုတာကိုလူအတော်များများသိနေကြပါတယ်ဒီဇီဝဂေဟစနစ်ကတကယ်အလုပ်ဖြစ်ပါမလားဆိုပြီးတန်လျာမဝင်မိဖို့တော့လိုပါတယ်ဒီစနစ်မှာကလိုအပ်ချက်တွေရှိနေပါသေးတယ
်ဒီလိုနဲ့ပဲငါးနဲ့အပင်တွေတွဲပြီးမွေးမြူရင်စားပင်စိုက်ပျိုးတဲ့လုပ်ငန်းကအမေရိကန်ပြည်တလွှားမှာခေတ်စားလာပါတယ်ငါအလွန်ကျွံဖန်းစီမှုကြောင့်ငါမွေးမြူရေးလုပ်ငန်းတွေပေါ်လာရပြီးအဲ့ဒီကနေဖြစ်လာရတဲ့သဘာဝပတ်ဝန်းကျင်ညဉ့်ဉန်းမှုကိုလူတွေပို့ပြီးစိုးရိမ်နေချိန်မှာပဲဒီလိုမွေးမြူစိုက်ပျိုးရေးခြံလုပ်ငန်းတွေပိုဖွံ့ဖြိုးလာဖို့ကိုအများကမျှော်လင့်နေကြပါတယ်ခင်ဗျာ
ကိုညာဝေအောင်ပြပြခဲ့တာပါရှင်အခုကျမတို့အတန်လှည့်နေတဲ့ရေဒီယိုအစီအစဉ်ပြပြခြင်းမှာပဲ Asia Set 7ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတဲ့ VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းစောင့်မျှော်ကြည့်ရှုနိုင်ကြပါရဲ့ရှင်နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့အမျိုးသမီးကန္တာတုတ္တဆုံလင်အမေရိကန်တခွင်နဲ့တိုက်ပန်တဲ့နည်းပညာသတင်းပတ်စင်ကန္တာတွေနာဆင်ကြားရဖို့ရှိပါတယ်ပထမပိုင်းနာရီဝက်မှာလှိုင်းလမ်းမီတာ190လှိုင်းဒိုမီတာ24တို့အပြင်လှိုင်းဒိုမီတာ25 31 51တို့ကနေပြီးတော့အစီအစဉ်အစအဆုံးကိုဖန်ယူနာဆင်နိုင်ကြပါတယ်အခုနာဆင်နေတဲ့တောက်ကြနေညံ့တွေပဲ VOA အစီအစဉ်တွေမကြခင်ပြည်ဆုံးပါတော့မယ်ရှင်အစီအစဉ်ဆုံးမတက်ခင်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုငိမ့်ချန်းကတလှည့်ကြီးညာပေးပါအောင်မယ်ရှင
်အီရန်နိုင်ငံမှာအစွန်းရောက်အစ္စလာမ်စစ်သွေးကြွတွေကိုတိုက်ဖို့အတွက်ကက်လူမျိုးတွေကိုလက်နက်တပ်ဆင်ပေးမဲ့ကိစ္စကိုဆွေးနွေးပြီးညီညီညွတ်ညွတ်တစုတမွေးတဲ့တုံ့ပြန်ဖို့အတွက်ဥရောပသမဂ္ဂနိုင်ငံသားရေးဝန်ကြီးတွေဟာဒီနေ့မှအရေးပေါ်စည်းဝေးခဲ့ကြပါတယ်စစ်တမ်းခံနေရတဲ့ယူကရိန်းအရှေ့ပိုင်းဒေသအတွက်လူသားချင်းစာနာမှုအထောက်ပံ့ပစ္စည်းတွေတည်ဆောင်လာပါတယ်လို့ရုရှားအစိုးရကပြောဆိုထားတဲ့ရုရှားကုန်တင်ရင်တန်းဟာစာကုန်တင်ရင်တန်းကိုစတင်စစ်ဆေးနေပြီလို့ယူကရိန်းအရာရှိတွေကပြောပါတယ်လက်တလောအရေးနှိမ့်နေတဲ့ရုရှားလိုလားသူယူကရိန်းခွဲထွက်ရေးတပုံတွေကိုလက်နက်ပြန်လည်တက်ဆင်ပေးဖို့ဒါမှမဟုတ်လည်းယူကရိန်းနိုင်ငံတွင်လျှို့ဝှက်တိုက်ခိုက်ရေးတွေလုပ်ဖို့ရုရှားတို့ကဒီရင်တန်းကိုအသုံးပြုနိုင်တယ်ဆိုပြီးယူကရိန်းအစိုးရကစိုးရိမ်နေတာဖြစ်ပါတယ်အနောက်အာဖရိကဒေသမှာ Ebola virus ပိုပြန့်နှံ့နေတဲ့ပမာဏကိုအကြီးကျယ်လျှော့တွက်ထားကြတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတိပေးလိုက်ပါတယ်ဆိုမာလီယာအစိုးရတပ်တွေနဲ့အာဖရိကပူးပေါင်းတပ်ဖွဲ့တွေကလက်နက်ကင်အကြီးကဲအဟောင်းတအူးကိုတစ်ဆာခံတဲ့ပြည်သူစစ်အဖွဲ့တစ်ခုကိုတိုက်ခိုက်တဲ့ဒီကနေ့တောက်ကြန်နေအစောပိုင်းမြို့တော်မိုဂါဒီရှူးမှာပြစ်ခတ်မှုတွေအပြင်းထန်ဖြစ်ခဲ့ပါတယ်တောင်ကိုရီးယားနိုင်ငံကိုရောက်နေတဲ့ပိုဟမ်မင်းကြီးဖရန်စစ်ကထောင်ပေါင်းများစွာသောလူငယ်တွေကိုပြောတဲ့သူ့ရဲ့မိန့်ခွန်းထဲမှာပစ္စည်းဥစ္စာနောက်ကိုမလိုက်ဖို့နဲ့စင်းရဲသားတွေကိုမွဲတီအောင်လှုပ်ထားတဲ့လူမဆန်တဲ့စီးပွားရေးစနစ်ကိုဆန့်ကျင်ဖို့တိုက်တွန်းလိုက်ပါတယ်အမေရိကန်ပြည်တော်စုမစ္စူရီပြည်နယ်မှာလက်နက်မဲ့ဆယ်ကျော်သက်လူမဲတအုပ်ကိုရဲရရှိတအုပ်ကအသေးပြစ်ခတ်မှုကိုအောက်မေ့သတိရတဲ့အနေနဲ့အမေရိကန်ပြည်ထောင်စုတဝန်းမှာထောင်ထဲချီတဲ့ပြည်သူတွေချီတက်ဆန္ဒပြခဲ့ကြပါတယ
်။နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုငိမ့်ချန်းကြီးညာပေးသွားတာပါရှင်။ဒီနေ့ညနေအစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Glenn Bond Collier ဖြစ်ပါတယ်။ကျွန်မကတော့ခွာညိုပါရှင်။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါတော့မယ်ရှင်။ည9နာရီကျရင်တခါပြန်ပြီးတော့ဆုံကြရအောင်ပါ။သောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.